ီရန်စစ်ဘိုလ်ချုပ်ကာဆမ်ဆူလေမာနီကိုအမေရိကန်ကတပ်ဖြတ်လိုက်တာကတော့နိုင်ငံတကာရဲ့တရားဥပဒေကိုမျက်ကွယ်ကျရာရောက်တယ်လို့ဒါဟာစစ်ပွဲကြီးတွေဖြစ်ပွားတဲ့အထိကျယ်ပြန့်လာနိုင်တယ်လို့မြန်မာနိုင်ငံကလူခွေလှူရှားသူတွေကရှုမြင်တယ်လို့ဒါဟာမြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတွေရဲ့တည်ငြိမ်ရေးနဲ့စီးပွားရေးကိုပါရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုပြီးနိုင်ငံရေးသုံးသပ်သူတွေကလည်းပြောပါတယ်အမေရိကန်အီရန်အရေးနဲ့ပတ်သက်ပြီးတော့မြန်မာအကဲခတ်တရဲ့အမြင်တွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့အီရန်စစ်ဘိုလ်ချုပ်ကာဆမ်ဆူလေမာနီကိုအမေရိကန်ကအဝေးထင်းဒရုန်းကနေဒုံးကျည်နဲ့ဒီလ3ရက်နေ့ကအီရတ်နိုင်ငံမှာတိုက်ခတ်ပတ်ဖြတ်ခဲ့တာဖြစ်ပါတယ်။ဒီလိုတပ်ဖြတ်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအခြေစိုက်လူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့မြန်မာချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကဒါဟာနိုင်ငံတကာဥပဒေကိုမလိုက်နာတဲ့တရားလက်လွတ်တက်ဖြတ်တဲ့သဘောဖြစ်တယ်လို့လူအပ်တာတဲ့အင်အားကိုပုံပုံအသုံးချတာဖြစ်တဲ့အတွက်နောက်ဆက်တွဲပြဿနာအချင်းနဲ့စစ်ပွဲကြီးတွေဖြစ်ပွားတဲ့အထိကြေကြေပြန့်ပြန့်ရင်ဆိုင်ရဖို့ရှိတယ်လို့သုံးသပ်ပါတယ်။
အဲတော့လူခွင့်ရေးဆိုတဲ့ဟာကတော့ကျွန်တော်တို့ဟိုအတွေ့မတူတဲ့ဟာကိုလက်ခံပြီးတော့ထင်လို့ကျူးလွန်မှုရှိရင်တော့တရားဥပဒေဆောင်ကျင်းပြီးတော့ဟိုထိုက်တန်သောလှုပ်ဆောင်မှုဖြစ်အောင်လှုပ်ဆောင်တာဖြစ်ပါတယ်။ဒါပေမဲ့အခုလိုမျိုးကိစ္စတက်ဖြတ်မှုဖြစ်သွားတယ်ကျွန်တော်ကအင်အားသုံးတက်ချက်တယ်ကျွန်တော်တခြားနိုင်ငံမှာရှိတဲ့သူကိုတက်ချက်ချင်းကတော့ညံ့သွားဖြစ်ရှင်းပြီးတော့တရားဥပဒေပေါ်ဆောင်တဲ့လမ်းကြောင်းကိုကျွန်တော်ဘယ်လိုမှမတော်နိုင်ပါဘူးအကျိုးစကားပါဖြစ်မယ်ဆိုတော့နိုင်ငံတကာဥပဒေဒီကိုလေးစားမှုကျွန်တော်ရောက်လာမယ်နောက်ငါလီငါဆိုပကုံးရောက်ရောက်ဆိုပြီးတော့လုံဆောင်မှုအတွက်သွားတဲ့ပုံစံမျိုးပုံမဖြစ်လာနိုင်တယ်နောက်တစ်ခုကကျွန်တော်တို့ခံရတဲ့တကလည်းဒါကိုဘယ်လိုမှချိန်မှမဟုတ်ပါဘူးအနိုင်ကျင့်ခံရတဲ့စော်ကားခံရတဲ့ပုံစံမျိုးဖြစ်ပြီးရန်ကုန်ရဲကြီးတုံ့နှင်းတဲ့ပုံစံမျိုးဖြစ်ပြီးတော့စစ်ပွဲကြီးကိုကျွန်တော်တွားနိုင်တယ်စစ်ပွဲကြီးတွားပြီဆိုရင်တင်းစိုးရမှာတော့အဖြစ်နဲ့ပြည်ကြီးဖြစ်ပါတယ်ဒီကျန်သောလူခွေရေးဆိုင်ရာချိုးဖောက်မှုကြီးကျွန်တော်ဆက်တွဲပါလာနိုင်ပါတယ်ခင်ဗျာ
ဒီတက်ဖြတ်တာကိုကန့်ကွက်တဲ့အနေနဲ့အရှိအလယ်ပိုင်းပါဝင်နိုင်ငံတော်တော်များများမှာဆန္ဒပြပွဲတွေစတိုက်ဖြစ်ပေါ်နေသလိုအမေရိကန်နဲ့အီရန်အကြားမှာစီရေးအရတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေလည်းမြင့်တက်လာခဲ့ပါတယ်နိုင်ငံရေးလေးတာတုံ့တက်သူဒေါက်တာရံမျိုးသိန်းကတော့အခုလိုတင်းမာမှုတွေကိုဒီတက်ပို့ပြီးမြင့်တက်မလာစေဖို့တခြားအင်အားကြီးနိုင်ငံတွေကဝိုင်းဝန်းတားဆီးကြမယ်လို့မျှော်လင့်ကြောင်းပြောပါတယ
်တင်းမာမှုတွေပထမပိုင်းမြင့်မာမြင့်မာကမ္ဘာနိုင်ငံကြီးအတွက်ကောနောက်အရှေ့အလယ်ပိုင်းဒေသရဲ့နိုင်ငံကြီးအတွက်ကောပြန်ပြီးတော့နော်အာရုံစိုက်ဖို့မဖြစ်မနေလိုအပ်တယ်လို့မြင်တယ်တစ်ဖက်ကလည်းပဲရုရှားဖက်ဒရေးရှင်းနဲ့ဒီတိယကီလူသမ္မတနိုင်ငံတို့ရဲ့ဒီအီရန်နိုင်ငံနဲ့အင်တာနက်လိကပ်တဲ့ဆက်ဆံရေးရှိတဲ့အနေအထားတွေအရလေးတွေလက်ရှိဖြစ်ပေါ်နေတဲ့နော်တင်းမာမှုတွေကိုပို့ပြီးတော့မဆိုးသွားအောင်နောက်ပြီးတော့တဖြည်းဖြည်းနဲ့ပြင်မိကြလာအောင်ဆောင်ရွက်လာနိုင်တယ်လို့မြင်တယ်တကယ်လို့ဒီမှာမျိုးတွေပို့ပြီးတော့မြင်မာလာမယ်ဆိုရင်အရှိအလယ်ပိုင်းဒေသတွေမှာကလည်းねကဘာတစ်ခုလုံးရင်းနေနေနေနဲ့ဇုံဇုံရေးကိုပါတိောက်လာနိုင်တဲ့အနေအထားရှိတယ်။အဲ့ဒါကနေတစ်ဆင့်ကဘာစီးပွားရေးကိုပါလာပြီးတော့တက်ရောက်လာနိုင်တဲ့အတွက်ကြောင့်မလို့ Russia Federation ပြုတ်ပြီးတော့မှနိုင်ငံအပါအဝင်ပေါ့လေဒီကဘာနိုင်ငံကြီးတွေကမဖြစ်အောင်ဝိုင်းပြီးတော့ဟိုဖိကြလိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
အမေရိကန်နဲ့အီရန်ရဲ့တင်းမာမှုတွေဆက်လက်မြင့်တက်လာမယ်ဆိုရင်ကမ္ဘာနဲ့ဒေတာရင်းတည်ငြိမ်ရေးလုံခြုံရေးနဲ့စီးပွားရေးကိုထိခိုက်လာနိုင်တယ်လို့မြန်မာပြည်အပေါ်မှာလည်းတရားမှုတွေရှိလာနိုင်တယ်လို့ဒေါက်တာရံမျိုးသိန်းကဆက်ပြောပါတယ
်။ကျွန်တော်တို့နိုင်ငံလေးတွေအဲ့ဒီဖြစ်စဉ်တွေရဲ့တရားမှုကိုကြီးကြီးမားမားခံရနိုင်တယ်လို့မြင်နေတယ်။အခုလက်တော့ပဲကျွန်တော်တို့နိုင်ငံထဲမှာဆိုရင်အခုဒါဒီ73စီဈေးတွေကအခုရပိုင်းမှာကိုတက်လာပြီ။အဲ့ဒီအပြင်ကလာရေးရှိမှဒီကိမာမှုကြီးကမြန်မာတဲ့မြန်မာပြီးတော့အာစိုးရိမ်ကြောက်ကြမှုတွေပူပန်မှုတွေနဲ့အတိအကျမှုတွေလာမလုံလုံမှုတွေပို့ပြီးတော့ရေးကြလာမယ်ဆိုရင်အဲတစ်ခါလုံးရဲ့စီးပွားရေးတော့ကျွန်တော်တို့အာရှဒေတာရဲ့စီးပွားရေးဖြစ်ခဲ့တယ်လို့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပိုင်းတွေကိုလည်းဖြစ်ခဲ့လာနိုင်တယ်လို့အဲ့လိုသုံးသပ်ပါတယ်
ပြည်ရဲ့ရပိုင်းတွေကတော့အမေရိကန်နိုင်ငံနဲ့အမေရိကန်ရဲ့ပိုင်ဆိုင်မှုတွေကိုထိခိုက်လာရင်အီရန်နိုင်ငံကတင်းတ50ကျော်ကိုပြင်းပြင်းထန်ထန်တိုက်ခိုက်မယ်လို့အမေရိကန်သမ္မတကပြောဆိုထားတယ်လို့အီရန်ဘက်ကလည်းအမေရိကန်ပြင်းမှတ်300ကျော်ကိုလက်တုံ့ပြန်နိုင်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အပါအဝင်အမေရိကန်ရဲ့ဥရောပမဟာမိတ်တွေကတော့နိုင်ငံအကြားတင်းမာမှုတွေလျှော့ချဖို့နဲ့နိုင်ငံစလုံးကထင်းထင်းသိမ်းသိမ်းနဲ့တတိထားကင်တွယ်ဖြည့်ရှင်းဖို့တိုက်တွန်းထားကြပါတယ်